မရှိဘူးဒါဆိုရင်ကျမတို့စဉ်းစားရမယ်အလုပ်ကနည်းနည်းလေးပဲကြံတော့တယ်အဲ့ဒါကပကိစေသိ6ပါးတည်းရယ်စဉ်းစားရမယ်ပကိစေသိ6ပါးမှာလဲကျမတို့ဒီစေသိ6ပါးရှင်နဲ့တံပြောကနီးလေးကိုပြန်ပြီးတော့စဉ်းစားလိုက်တာနဲ့ရတယ်ဒါကြောင့်အဲ့ဒီ6ပါးသည်ဝိတက်ရှိမယ်ဝိစာရရှိမယ်အဒီမောခရှိမယ်ဝီရိယရှိမယ်ပီတိရှိမယ်စန္ဒရှိမယ်ဒါလေးပဲကျမတို့ကစဉ်းစားစရာရှိတော့မယ်။ဒါကြောင့်ကျမတို့ဒီစေတသိက်ကလေး6ခုမှာစိတ်ဘလောက်ရှာလားဒီစေတသိက်6ခုသည်စိတ်ဘလောက်နဲ့ရှင်းပါမလဲဆိုတာတံပြောကနေပြန်ဆိုလိုက်အဖြေထွက်သွားပြီ။ထွက်တဲ့နေရာမှာလည်းခုဒီစိတ်တွေကအာဟိစိတ်ဆိုတာကာမစိတ်သေးပဲပါတဲ့အတွက်ကာမတစ်ဖြက်ဇန်တစ်ဖြက်ရှင်နေတဲ့ဇန်အင်္ဂါထိုက်တဲ့စေတသိက်တွေကိုလည်းဇန်ဘက်ကိုစဉ်းစားစရာမလိုပဲနဲ့ကာမစိတ်သေးပေါင်နေပဲကျမတို့စဉ်းစားမယ်။ဒါတစ်ဖြည်းဖြည်းချင်းကိုစဉ်းစားမယ်အပွဲကိုချုံချလိုက်တာအဲ့တော့ကျမတို့ကဒွေပိစဝိညာဉ်34ကိုကျမတို့ကညင်အောင်လေးပြန်ကြည့်မယ်ဆိုရင်ဒွေပိစဝိညာဉ်30ဆိုတာဒီစက္ခုဝိညာဉ်ဒွေဟုတ်လားစက္ခုဝိညာဉ်ဒွေအာကုသလဝိဘက်ထဲကစက္ခုဝိညာဉ်ဒွေဒီဥပိ္ခာဝေဒနာတခါအာကုသလဝိဘက်ထဲကသောတဝိညာဉ်ရဲ့အာဟိကုသလဝိဘက်ထဲကသောတဝိညာဉ်ရဲ့ဒီနှစ်ပါးစလုံးဒီလေဥပိ္ခာဝေဒနာဒါကိုကျမတို့ကပြန်စဉ်းစားနေတာအဲ့ဒီလိုဝေဒနာတွေစဉ်းစားနေတာဘယ်စေတသိက်အတွက်လဲဒါလေးကိုကျမတို့ကမြင်နေခဲ့ဖို့ဒါကိုချက်ရေးနေကြရတာဟုတ်ပြီနော်ပြီးရင်အာကုသလဝိဘက်ထဲမှာဂါဏဝိညာဉ်စိတ်တစ်ပါးရှိမယ်အာဟိကုသလဝိဘက်စိတ်ထဲမှာဂါဏဝိညာဉ်စိတ်တစ်ပါးရှိမယ်နှစ်ခုပေါင်းထားတဲ့ဂါဏဝိညာဉ်တွေဒီလေဥပိ္ခာဝေဒနာပဲအာကုသလဝိဘက်ထဲမှာဇိံဝဝိညာဉ်တွေဇိံဝဝိညာဉ်ရှိမယ်အာဟိကုသလထဲမှာလည်းဇိံဝဝိညာဉ်ရှိမယ်ဒီနှစ်ခုစလုံးဒီလေဥပိ္ခာဝေဒနာအာကုသလဝိဘက်ထဲမှာပါနေတဲ့ကာယဝိညာဉ်ကတော့ဒုက္ခအာဟိကုသလဝိဘက်ထဲမှာပါနေတဲ့ကာယဝိညာဉ်ကဒုက္ခဒါဆိုရင်ကာယဝိညာဉ်တွေဒီဒုက္ခနဲ့ဒုက္ခဒါလေးကိုမြင်နေခဲ့ရမယ်ဒါဆိုရင်ကျမတို့ဒွေပင်စဝိညာဉ်30ရဲ့စိတ်မှာပါနေတဲ့ကျမတို့ဝေဒနာလေးတွေကိုမြင်သွားပြီ။ဒါဆိုရင်ကျမတို့ကအခုစဉ်းစားတော့မယ်။တပ္ပစိတ်တာတာရဏစေတိတ်9ပါးသည်စိတ်အလုံးမှရှင်တဲ့အတွေ့အကြောင်းဒွေပင်စဝိညာဉ်30လဲသူရှင်းပါတယ်ဆိုတာပြဿနာမရှိတော့ဘူး။ဒါအောင်နားလည်ပြီဆိုရင်ဒါအောင်ထပ်ထပ်စိုးစရာမလိုတော့ဘူးကြော်ထည့်လိုက်တော့မယ်။ဝိတက်ကိုစဆိုကြည့်မယ်။တံပြောကဏီကိုသွားမယ်ဝိတက်စေတသိက်ရှင်သောစိတ်ကိုကြည့်ဝိတက်စေတသိက်သည်ဒွေပိစဝိညာဉ်တစ်ဆက်ရှင်သောကာမစိတ်44ပဲရှင်နေဆိုတော့ဝိတက်ရှင်တဲ့စိတ်ကဒွေပိစဝိညာဉ်တစ်ဆက်ပါလို့ဆိုတဲ့အတွေ့အကြုံဒွေပိစဝိညာဉ်တစ်ဆက်ဘက်ကလည်းဝ ဝိတက်ကိုရှင်းမမလားမရှင်းတဲ့အတွေ့အကြုံသူ့ကိုကျမတို့ကကျင်းပလိုက်ပြီဒါလည်းပြီနော်ဒါတံပြောကနီးကိုပြန်ဆိုတာကဲဝိစာရစေတသိက်ကိုလည်းကျမနဲ့အတူတူတံပြောကနီးဆိုကြည့်မယ်ဝိစာရစေတသိက်သည်တွေပင်စဝိညာဉ်တဆက်ကျင်းတော်ကာမစိတ်၄၀ဒါဆိုရင်ဝိစာရရှင်နာသည်တွေ၁၀ကလွဲရင်ကာမစိတ်၄၄တော့ရှင်းမယ်ဆိုတော့ဒီဘက်ကဒါစေတသိက်ဘက်ကအခုစိတ်ဘက်ကပြန်စဉ်းစားရင်လည်းတွေပင်စဝိညာဉ်၁၀ဆိုတဲ့စိတ်တွေဖြစ်လာရင်ဝိစာရစေတသိက်ရှင်းပါဦးမလားမရှင်းတော့ဖယ်ထုတ်လိုက်ပြန်ပြီဟုတ်ပြီနော်အဓိမောက္ခအလှရောက်လာပြီဆိုကြည့်မယ်အဓိမောက္ခစေတသိက်ရှင်နာက88နဲ့110မရှင်နာက11ပါအဲ့ဒီ11ပါးထဲမှာတွေ30ပါလားလို့ဆိုကြည့်လိုက်ပြီးနေပြီဒါဆိုရင်အဓိမောက္ခစေတသိက်သည်တွေပင်ဝိသိကိစ္စတံပြုစိတ်တပါတွေပင်စဝိညာဉ်30ဘောင်း11ပါးကျင်ပလိုက်တယ်11ပါးကျင်နေဆိုတော့အဓိမောက္ခစေတသိက်ကျင်တဲ့စိတ်11ပါးထဲမှာတွေ30လုံးပါတဲ့အတွက်တွေ30ဘက်ကလည်းပြန်ကြည့်ရင်ဒီမောက္ခမရှင်ဘူးဆိုတာပေါ်လာပြန်ပြီဟုတ်ပြီနော်တက္ခဝီရိယဝီရိယမရှင်တဲ့စိတ်ပေါင်းက16ပါရှင်နာက83105ဒါဆိုရင်ရှင်တဲ့ဘက်ကိုထားလိုက်အောင်မရှင်တဲ့16ထဲမှာတွေ30များပါလေသလားလို့ဆိုကြည့်ရင်ကျမတို့အဒီဝီရိယစေတသိက်သည်တွေပင်စဝိညာဉ်30တံပရိဆိုင်တွေတံတီရဏသုံးပိစဒွာရာဝိသံတိဘောင်း16ပါကျင်းတော်လို့ဆိုထားတဲ့အတွက်ဝိရိယကျင်တဲ့16တဲမှာဘာပါသွားလဲတွေ30ပါထားရင်တွေ30ကျင်တဲ့စေတသိက်ထဲလဲဘာပါသွားလဲဝိရိယပါသွားပြီဆိုတာမြင်လို့ရပါတယ်နားလည်တယ်နော်တခါပီတိရှင်မရှင်ကိုစဉ်းစားလိုက်တဲ့အခါပီတိကြိုက်တာသောမနတပဲကြိုက်တယ်အခုတွေ30ကိုကြည့်တော့ဥပိ္ခာက10ပါးပါတယ်ဒုက္ခက2ပါးပါတယ်ဒုက္ခက2ပါးပါတယ်အတွက်ကြောင့်ပီတိလုံးဝမကြိုက်တဲ့စိတ်တွေဖြစ်တဲ့အတွက်ပီတိလုံးဝမရှင်းပြန်ဘူးညင်းနေတယ်နော်စန္ဒစေတသိက်ရှင်းမရှင်းကိုဆိုကြည့်ရင်စန္ဒစေတသိက်မရှင်းတဲ့စိတ်ပေါင်းက20ရှင်းတာက69ဒါဆိုရင်မရှင်နဲ့20ထဲမှာပါရင်စဉ်းစားစရာမလိုတော့ဘူး။ဒါဆိုရင်ဆိုကြည့်လိုက်။စန္ဒစေတသိက်တိမောဟမူတွေအာဟိစိတ်ဘောင်း20ပါးကျင်းတော်ဆိုတော့အာဟိစိတ်18ပါးလုံးအောင်ကျင်းတဲ့နောက်တော့အာဟိစိတ်ထဲမှာပါတဲ့တွေ30လဲကျင်းပြီးသားဆိုတော့ပြီးသွားပြီ။ဒါဆိုရင်တွေပင်စဝိညာဉ်30စိတ်တွေပင်စဝိညာဉ်30ရှင်သောစေတသိက်ကိုကြည့်ဘာပဲရှိလဲတပ္ပစေတာတာတာရဏစေတသိက်9ပါးပဲရှိတော့ဒါဆိုရင်ဆိုကြည့်လိုက်ရင်တွေပိစဝိညာဉ်30သည်တပ္ပစေတာတာတာရဏစေတသိက်9ပါးနဲ့ရှင်ဤဆိုတာထွက်သွားလားမထွက်သွားဘူးလားကျွန်မပြောတာလိုင်းနိုင်ပါလားခက်များနေလားမခဲဘူးเนาะဒါဆိုရင်အာယစေ18ပါးတဲ့ကတွေ30ပြီးသွားပြီဒါဆိုရင်ကျမတို့ကနောက်ဒုတိယစဉ်းစားမဲ့စိတ်ကဘာစိတ်လာမလဲဆိုရင်သောမနတတန္တိရဏဆိုတာလေးကိုကျမတို့ကဆိုရတော့မယ်ဒါဆိုရင်သောမနတတန္တိရဏရှင်တဲ့စိတ်တွေဘလောက်လဲဆိုတာစေတသိက်တွေဘလောက်လဲဆိုတာကိုကြည့်မယ်အခုဒါစိတ်ဒီဘက်ကစေတသိက်အုပ်စုဒါဆိုရင်ကျမတို့ကသောမနတတန္တိရဏပါလို့ရေးတဲ့အတွက်ဝေဒနာလေးစီအဖြူလုံးလေးဖြစ်သွားပြီဟုတ်ပြီနော်ဒါဆိုရင်အဲ့ဒီစိတ်ဒီသောမနတတန္တိရဏသည်ဘယ်စိတ်ထဲရလဲဆိုတာပြန်စဉ်းစားကြည့်ရင်အာကုတ္တလဝိဘက်ထဲရမဟုတ်ဘူးအာဟိကုတ္တလဝိဘက်စိတ်10ပါးထဲကသောတိအလက်အာဟိကုတ္တလဝိဘက်စိတ်10ပါးထဲမှာဥတီတစ်ပါးပါတယ်သောတိတစ်ပါးပါအခုသောတိအတိုင်းသောတိမှာအာဟိကုတ္တလဝိဘက်သောမနတတန္တိရဏမှာစေတသိက်ဘလောက်ရှင်တယ်လဲလို့စဉ်းစားရမယ်ဆိုတော့သူဒီလေတပ္ပစိတ်တခုနှစ်ကထဲ့ချင်းစဉ်းစားเสียမရှိဘူးဟုတ်ပြီနော်အဓိကစဉ်းစားရမှာဘာပဲလဲပကိစေသိက်6ပါးပဲပကိစေသိက်6ပါးမှာလဲဒီစိတ်ကလေးရဲ့ဝေဒနာကိုလှမ်းကြည့်လိုက်သောမနတဖြစ်တဲ့အတွဲကြောင့်ဘာကရှင်းမလဲဒါပဲဒါဆိုရင်ပကိစေသိက်6ခုတည်းကကျမတို့စဉ်းစားပေးရမှာ ငါးပါးပဲကျန်တော့တယ်ဟုတ်လားမဟုတ်လားကဲဒါဆိုကျမနဲ့အတူတူစဉ်းစားမယ်ဝိတက်စေတသိက်သည်သူ့ကိုရှင်းနိုင်လားမရှင်းနိုင်လားဆိုတော့စုကြည့်လိုက်ဝိတက်စေတသိက်သည်တွေ့ပင်စဝိညာဉ်တက်စေကျင်းတော့ကာမစေ၄၄ကိုရှင်းနေဆိုတော့ဝိတက်ကျင်းနေတွေ့တဲ့စေတဲ့ပါလားမပါရင်ဝိတက်ရှင်းမရှင်းအဖြေထွက်သွားပြန်ပြီ ဟုတ်ပြီနော်ဝိစာရရှင်းမရှင်းကိုလည်းဆိုကြည့်အောင်ဝိစာရစေတသိက်သည်တွေ့ပင်စဝိညာဉ်တဆေကျင်တော့ကာမစေ၄၄ဆိုတော့ကျင်တဲ့တဆေထဲမှာပါလားမပါရင်ဝိစာရရောရှင်းနေအဓိမောက္ခအဓိမောက္ခကျင်တာက၁၁ပါးအဲ့ဒီ၁၁ပါးလည်းပါလားမပါလားဆိုကြည့်လိုက်ကြစို့ အဓိမောက္ခစေတသိက်သည်ဝိသိကိစ္စတံပြုစိတ်တပါးတွေ့ပင်စဝိညာဉ်တဆေဘာစက်တပါးကျင်းတော့အဲ့ဒီကျင်းတဲ့စက်တွေထဲမှာတောတီလို့ပါသွားလားမပါရင်အဓိမောက္ခရှင်းမရှင်းဩဝိရိယနဲ့ဝိရိယရှင်းမရှင်းလဲဆိုကြည့်ရမယ်ဝိရိယမရှင်တာကစက်၆ပါးဒါဆိုအဲ့ဒီစက်၆ပါးထဲမှာသောမနတံတန္တိရဏဆိုတဲ့နာမည်ပါလားမပါလားသတိထားပြီးဆိုသွားရအောင် ကျမတို့အခုဒီပြောသွားတာလေးတွေကဘယ်ဇရာသည်အရေးကြီးစွာပါနေလဲတံပယောဂာနီးပဲနားလည်တယ်နော်ကျမတို့ရဲ့ဇရာစာအုပ်ထဲကတံပယောဂာနီးအကွက်ကလေးပဲဟုတ်ပါလားတံပယောဂာနီးအကွက်ထဲကပကိန်းစေတိတ်၆ပါးကိုအခုစဉ်းစားနေတဲ့အတွက်ကြောင့်ဒါနဲ့ကျမတို့အခုစဉ်းစားသွားတာဟုတ်ပြီနော်ကဲဒါဆိုရင်အခုကျမတို့စဉ်းစားမယ်စေတသိက်အလဲကဝီရိယဖြစ်သွားပြီ วิริยะရှင်မရှင်စွာလေးကိုဆိုကြည့်ရင်วิริยะမရှင်နဲ့စိတ်ကစက်၆ပါးတက်ရှိလေးတွေခတ်သွားတယ်အဲ့ဒါကိုကျမတို့ဆိုကြည့်ရင်วิริยะစေတသိက်တိတွေ့ပင်စဝိညာဉ်တဆေတံပယောဇဝိရေပင်စဝိညာဉ်တဆေတံပတိဆိုင်တွေ့တံတိရဏ၃ဆိုသွားတယ်တံတိရဏ၃ဆိုတာဘာတွေပါလဲ တော်တိကြည့်လဲပါတယ်ဥတီနှစ်လဲပါတယ်ဒါပြင်နောက်တစ်စိတ်ပါသေးတယ်ပင်စတော်တာဝိဇန်တိဘောင်း၁၆ပါးကျင်တော်လို့ဆိုလိုက်တော့အဲ့ဒီဝီရိယကျင်နဲ့၁၆ပါးထဲမှာတောတိပါသွားလားမပါသွားလားပါသွားရင်ဝီရိယစေတသိက်ကိုလည်းသောမနန္တတန္တိရဏစိတ်ကရှင်ပါမလားမရှင်တော့ဘူးဆိုတဲ့အဖြေထွက်သွားပြီဟုတ်လားဇရာထဲမှာမပါလို့မပါလားမဟုတ်ဘူး ကျမတို့တံပြောဂာနီးမှာဟောနားလေထားရင်ဒီမှာတွက်လို့ရသွားပြီနားလေတယ်နော်ကဲဒါဆိုရင်ပီတိကတော့သောမနတ္တဆိုတာရှင်သွားပြီစန္ဒအနှစ်စန္ဒရှင်မရှင်ဆိုစန္ဒမရှင်တာက20 20ကမောမူတွေရဲ့အာယိစိတ် 17 ပါလုံးပါလို့ပြောတဲ့အတွက်အခုအာယိစိတ် 17 ပါးတယ်မှာတပါးပါနေတယ်သောမနတ္တတန္တိရဏကိုရှင်ပါမလားရှင်ပါဩော်ဒါပဲပေါ့ဒါဆိုရင်ကျမတို့ဒီအဖြေထွက်သွားပြီဒါဆိုရင်သောမနတ္တတန္တိရဏစိတ်သည်ဒီဘက်ကစေဒီဘက်ကစေတသိက်စေတသိက်ပေါင်းဘယ်လောက်နဲ့ရှင်းမလဲဆိုတာကိုကြည့်ဆက်၃နဲ့ကကြက်ချေခတ်ထားတဲ့နှစ်ခုနှုတ်လိုက်ရင်၁၇ပါးဆိုတာအဖြေထွက်သွားပြီပေါ့ဟုတ်လားကိုင်းမကိုက်ဆိုတာစိုးပုံနဲ့စိုးလိုက်တော့ ဓမ္မနံပါတ်၄စေတသိက်၁၇နှစ်ရှိဓမ္မမိတ်ဆွေများကြိုက်ရလားဇရာနဲ့ကြိုက်သွားပြီနော်အဲ့တော့ဇရာထဲမှာပါသွားတာလေးကအဖြေလေးတွေပဲမြင်အောင်ရေးသွားတာစဉ်းစားနေကဒီဟာပဲဒါကြောင့်ဓမ္မမိတ်ဆွေတို့အခုကျမတို့ဒီသင်္နေဆနေနဲ့လေ့လာလိုက်တဲ့အခါမှာတံပြောဂာနီးကိုကြေထားရင်သင်္ခါနီးကအလွတ်ဖြစ်သွားလားမဖြစ်သွားဘူးလားဒါကြောင့်ကျမအမြဲပြောတယ်စေတသိက်ပိုင်းကိုနားလည်ဖို့ဆိုရင် 3 ပိုင်းရှိတယ်ပထမနံပါတ်1ကစေတသိက်50နှစ်ပါးကိုအလွတ်ရရမယ်စေတသိက်50နှစ်ပါးရဲ့အဓိပ္ပာယ်လည်းသိရမယ်ဟလာသူ့ရဲ့နာမည်တွေလည်းသိရမယ်အုပ်စုကိုလည်းသိရမယ်နံပါတ်2အပိုင်းကစေတသိက်ကိုမူတည်ပြီးတော့စိတ်ရှင်နဲ့တံပြောဂာနေသိရမယ်နံပါတ်3အပိုင်းကျတော့စိတ်ကိုမူတည်ပြီးတော့စေတသိက်ရှင်နဲ့သင်္ခါနေသိရမယ်ဒါပေမဲ့အဲ့ဒီ3ခုရှိတဲ့အထဲမှာကျမတို့နှစ်ချက်ပဲကျက်စရာရှိတယ် စေတသိက်50နှစ်ပါးကိုအဓိပ္ပာယ်ရောအုပ်စုရောနားလည်သွားပြီဆိုရင်ကျမတို့ကအဲ့ဒီစေတသိက်တွေဖြစ်လာရင်ဘယ်စိတ်နဲ့ရှင်လဲဆိုတဲ့တံပြောဂာနီကိုပိုင်အောင်ကြက်လိုက်ကြက်ပြီးပြီနားလည်သွားပြီဆိုရင်သင်္ခါနီကအခုလိုစဉ်းစားတွက်သွားရင်အဖြေထွက်လားမထွက်ဘူးလား အခုလောလောဆယ်ကတော့ဘိဓမာဆိုတဲ့တရားတော်ကကိုယ့်အကြောင်းကိုပြောနေတာအဲ့တော့ကိုယ်မှာဖြစ်တဲ့စိတ်အကြောင်းကိုယ်မှာဖြစ်တဲ့စေတသိက်အကြောင်းတွေကိုအတိတ်ပဲထည့်လို့မရသေးဘူးအခုတော့သင်္ကာသဆိုတော့မှတ်မိအောင်ပညာနဲ့အလုပ်လုပ်ရသေးတယ်ခုအချိန်ကပညာမပါသေးဘူးနော်ပညာပဲရှိသေးတယ်ပညာဆိုတာမှတ်နေရတာမှတ်တဲ့အပိုင်းလေးမှာနည်းနည်းလေးအားစိုက်ပြီးတော့ကလေးများလိုပဲနော်ဒီသယုတ်တွေဆိုသင့်ဆိုရမယ်တွက်တင်တွက်ရမယ်မှတ်တင်မှန်အဲ့ဒီသဘောလေးတွေကိုအလွတ်ရသွားပြီဆိုရင်စာအုပ်ထဲမှာပါနေတဲ့စာတွေအကုန်လုံးကကိုယ့်ရဲ့တန်တန်ထဲမှာပညာစေတသိက်ကအလုံးလုံးလို့မှတ်ပေးသွားပြီဆိုရင်ဓမ္မမိတ်ဆွေတို့ပတ်ဝန်းကျင်မှာသွားလာလှုပ်ရှားတဲ့အခါမှာတော့၎င်းကိုယ့်ကိုယ်ကိုပြန်သုံးသပ်နေတဲ့အခါမှာတော့၎င်းအစစ်မြစ်နဲ့သုံးသပ်မှုကအချိန်ပေးပြီးသုံးသပ်ပြီဆိုရင်ရိတ်တာဝင်တဲ့အချိန်မျိုးပေါ့ရိတ်တာဝင်တဲ့အချိန်မှာကိုယ်စိတ်အကြောင်းကိုလေ့လာပြီးတော့ပြန်သုံးသပ်နေရင်အဲ့ဒါဒီစိတ်တာနုပတ္တနာတတိပဋ္ဌာန်ဖြစ်သွားပြီခုမှငါမှဘာစိတ်ဖြစ်နေပြီလဲကုသိုလ်စိတ်လားအကုသိုလ်စိတ်လားသုံးသပ်တာစိတ်တာနုပတ္တနာပဲအဲ့ဒီစိတ်မှာဘယ်သဘောတရားတွေများပါနေတယ်လဲဘယ်စိတ်တသိက်တွေပါနေတယ်လဲဆိုတာဒီဟာကိုကြက်ထားပြီးနားလည်ထားတဲ့သူဟာကိုယ်တန်တန်မှာဖခင်ရဲ့တပ္ပညုတဉာဏ်စွမ်းနဲ့ဟောထားတဲ့ဒါကိုကျမတို့ကတယုတ်ဖြစ်နေတာဒါခန္ဓာထွက်တဲ့တရားတွေပဲအဲ့ဒါကိုကိုယ်ခန္ဓာနဲ့တိုက်ပြီးတော့ပြန်သုံးသပ်တဲ့အခါမှာဒီစာတွေကြက်မထားရင်ဘယ်လိုဆန်းစစ်ပါမလဲအဲ့တော့အခုနားလည်ထားပြီးဆိုရင်အခုဆိုပါစို့သောမနန္တတန်ဒီရဏစိတ်ဆိုတာအာဟိကုတလဝိဘက်စိတ်၈ပါးထဲမှာပါနေတယ်သောမန္တတန်ဒီရဏဆိုစုံစမ်းတဲ့စိတ်အိဋ္ဌာယုံနေလာတဲ့အခါမှာစုံစမ်းတဲ့ဝမ်းမြဝမ်းသာသဘောနဲ့စုံစမ်းတဲ့သောမနန္တတန်ဒီရဏစိတ်ဖြစ်လာတဲ့အခါမှာစေတသိက်သဘောတရားတွေဘာတွေပါလဲဆိုတာဇယားကြည့်မှမဟုတ်တော့ဘူးတယုတ်ခွဲမှမဟုတ်တော့အဲ့ဒီကြရင်ကိုယ့်ရဲ့စိတ်ကလေးကိုအာယုံပြုတ်ပြီးတော့ကျမတို့ကသုံးသပ်တဲ့အခါမှာအော်ငါရဲ့ဒီစိတ်ကလေးမှာအာယုံကိုတွေးထိနေတဲ့တပ္ပစိတ်တာခုနှစ်ကိုစဉ်းစားရင်အာယုံကိုတွေးထိနေတဲ့ဖတ်တာလည်းပါနေတယ်ဟုတ်လားအာယုံနေမှာခံစားနေတဲ့ဝေဒနာပါတယ်အဲ့ဒီခံစားချက်ကလေးကကောင်းတဲ့အာယုံလေးတွေအခုမြတ်စွာဘုရားအာယုံကိုမြင်လိုက်တဲ့အချိန်မှာလဲကျမတို့ရဲ့တန်တန်မှာစုံစမ်းတဲ့သောမနတ္တတန်တိရဏစိတ်ကလေးဖြစ်နေတယ်ကျမတို့ကတော့စိတ်ကသိမ့်မြန်တော့မြင်လိုက်တာနဲ့ဒါမြတ်စွာဘုရားအစင်းမဲဒါမြတ်စွာဘုရားအစင်းမှာမှဒါသည်တရားဥဒမဆက်ချာဟောနေတဲ့ပုံစံမဲအော်ကျမတို့ကမြင်လိုက်တာနဲ့တန်းသိတယ်ဒါပေမဲ့အဲ့ဒီလိုတန်းသိတယ်ဆိုတာစိတ်ဆိုတာဒီလိုလက်ပြတဲ့ထွက်မှာတတိတသိန်းဖြစ်ပြီးချုပ်ပြီးဆိုတော့ကျမတို့တန်းသိတဲ့အချိန်ထိစိတ်တွေအများကြီးဖြစ်သွားတယ်အဲ့ဒီအဲမှာမှစိတ်အစဉ်အတန်းလေးသည်ဝိသီစိတ်အနေအထားနဲ့ပြောလို့ရှိရင်ကျမတို့ဝိသီစိတ်အနေအထားပေါင်း14ပါးဖြစ်သွားတာအဲ့ဒီ14ပါးထဲမှာသောမနန္တတန်တိရဏသည်တပါးပါသွားတာအဲ့ဒီနေရာလေးကိုကိုကစိတ်ကိုရှုထက်လာပြီးဆိုရင်စုံစမ်းတဲ့စိတ်ကလေးဖြစ်လာပြီးမြတ်စွာဘုရားရဲ့အာယုံသည်အိဋ္ဌာယုံပဲဒါပေမဲ့ရိုးရိုးအိဋ္ဌာယုံမဟုတ်အလွန်ကိုကောင်းတဲ့အိဋ္ဌာယုံဖြစ်တော့အတိအိဋ္ဌာယုံကိုမြင်နေတဲ့အချိန်မှာကျမတို့ရဲ့တန်တန်မှာစုံစမ်းတဲ့စိတ်ကလေးဖြစ်သွားတယ်အဲ့ဒီစုံစမ်းတဲ့စိတ်ကလေးမှာဘယ်စိတ်တသိက်တွေပါလဲလို့စဉ်းစားရင်ဘုရားရဲ့အစဉ်ရူပယုံကိုတွေးကြည့်နေတဲ့ဖတ်တာလေးပါတယ်မြတ်စွာဘုရားအစဉ်ရူပယုံကိုခံစားတဲ့ဝေဒနာလေးပါအိဋ္ဌာယုံဖြစ်နေတဲ့အတွက်ကြောင့်ခံစားတဲ့စိတ်ကလေးကဥပိ္ပခာမဟုတ်ဘူးဒုက္ခမဟုတ်ဘူးဒုက္ခမဟုတ်ဘူးဒေါမနတ္တမဟုတ်ဘူးအိဋ္ဌာယုံကိုစုံစမ်းပြီးမြင်နေတဲ့အချိန်မှာသောမနတ္တလေးဖြစ်ဒါသည်သောမနတ္တတန်ဒီရဏလေးပဲဟုတ်ပြီနော်အဲ့ဒီသောမနတ္တမှာပါနေတာဖတ်တာလေးပါနေမယ်အာယုံကိုတွေးကြည့်တဲ့ဖတ်တာပါမယ်အာယုံကိုခံစားနေတဲ့ဝေဒနာပါမယ်အဲ့ဒီအာယုံလေးကိုစုံစမ်းဖို့စိတ်စော်တိုက်တန်းနေတဲ့မှတ်သားနေတဲ့တင်ညာဖတ်တာဝေဒနာတင်ညာပါမယ်ပြီးရင်စိတ်စော်တိုက်တွန်းနေတဲ့စေတနာအဲ့ဒီမြတ်စွာဘုရားအစဉ်ရူပယုံကိုစူးစိုက်နေတဲ့ဧကဂရာပါမယ်အဲ့ဒီအချိန်မှာဒီစိတ်တွေစေတသိက်တွေကိုမပြတ်အောင်စောင့်ရှောက်နေမယ်ဇီဝိတိန်တရေပါနေမယ်ပြီးရင်ဒါကိုဖြောင်းဖြောင်းတန်းတန်းဖြောင်းလုပ်နေတဲ့မနတိကာရလေးပါနေမယ်ပြီးရင်ဒီမြတ်စွာဘုရားအစဉ်အာယုံကိုတင်ပေးနေတဲ့ဝိတ္တပါမယ်သုံးသပ်နေတဲ့ဝိစာရပါမယ်ဆုံးဖြတ်တာမြတ်စွာဘုရားအစေးမယ်စုံတန်တိရဏစွာစုံစမ်းနေတာအဲ့ဒီအချိန်မှာအဒီမောက္ခပါနေမယ်ဒါပေမဲ့ဒီအချိန်မှာစုံစမ်းတာမတ်တက်ကလေးဆိုတော့ကြိုးစားအားထုတ်တဲ့ဝိရိယမပါဘူးသောမနတ္တဖရာရဲ့အစင်းကိုကြည်နေတာဖြစ်တဲ့အတွက်ပီတိပါမယ်ဒါပေမဲ့စုံစမ်းနေတဲ့အချိန်မှာကျိုးစားအားထုတ်တဲ့စံတာတော့မပေါ့အဲ့ဒီသဘောလေးကိုကိုယ့်ကိုယ်ကိုသုံးသပ်လို့ရလာအဲ့တော့စိတ်ကိုသုံးသပ်ရင်စိတ်တာနုပတ္တနာစိတ်စေတသိက်တွေတဲကဝေဒနာကိုသုံးသပ်ရင်ဝေဒနာနုပတ္တနာတတိပဋ္ဌာန်ဖြစ်သွားတယ် ဟုတ်ပြီနော်ကြံတဲ့စေတသိက်တွေကိုသုံးသပ်နေဓမ္မာနုပဒနာသတိပဋ္ဌာန်ဆိုတော့ကျမတို့တရားထုတ်တဲ့နေရာမှာကျမတို့အဘိဓမ္မာမတင်ထားဘူးတဲ့သူတွေဆိုရင်သတိပဋ္ဌာန်၄ပါးမှာဘာဝဲအားထုတ်နိုင်လဲဆိုရင်ကာယာနုပဒနာသတိပဋ္ဌာန်ဆိုတဲ့လှုပ်ရှားတဲ့မြင်နေရတဲ့တွေ့နေရတဲ့ရုပ်ဝမှုရာတွေကိုသုံးသပ်ရတဲ့ကာယာနုပဒနာသတိပဋ္ဌာန်နဲ့အားထုတ်နိုင်တယ်။ဒါအဘိဓမ္မာမတင်ဘူးတဲ့သူတွေနော်စာမတင်ဘူးကြတဲ့သူတွေတရားမတင်ဘူးတဲ့သူတွေဒီတစ်ချက်ပဲအားထုတ်နိုင်တယ်။ဒါပေမဲ့အားထုတ်ပါများလာရင်းနဲ့ရုပ်ကိုအခြေခံပြီးစိတ်ကိုလည်းရှုတတ်လာမယ်။ဆရာတော်သမေတော်တွေကတော့ကမ္မထာနာစရိယပုဂ္ဂိုလ်တွေကတော့တွဲခေါ်ပေးသွားမယ်။ဒီလောက်ပဲသူတို့ရနိုင်တယ်။အဲအဘိဓမ္မာတင်ထားတဲ့သူကကြတော့ကာယ ानु ပဒနာလည်းရှုနိုင်တယ်စိတ်အကြောင်းတွေသင်ထားတော့စိတ်ဓာ ानु ပဒနာလည်းရှုနိုင်တယ်ခံစားချက်ဝေဒနာဆိုတာအဘိဓမ္မာသင်သင်မသင်သင်လေသူကတော့အာယုံကိုမြင်ဝမ်းသာသလားဝမ်းနေသွားသလားပျော်သလားဆင်းရဲသလားချမ်းသာသလားလောက်ကတော့အဲ့ဒါမသင်ရသေးတဲ့သူလည်းဝေဒနာလောက်တော့ရှုနိုင်ဒါပေမဲ့ကွဲကွဲပြားပြားကိုယ်နဲ့ပတ်သက်တာလားစိတ်နဲ့ပတ်သက်တာလားဝေဒနာ၅မျိုးအိန္ဒြိယတွေက၅မျိုးအနုဘဝနာတွေက၃မျိုးအဲ့လောက်ထိတော့သူတို့မလိုက်နိုင်ဘူးဓမ္မမေရှေတို့သင်ထားတဲ့သူကဝေဒနာနုပဒနာသတိပဋ္ဌာန်သင်ရင်လဲရှုတတ်လာပြီဒီတဲ့အခက်ဆုံးအပိုင်းကဓမ္မနုပဒနာပဲဓမ္မနုပဒနာကတော့အဘိဓမ္မာမသင်ရင်ကိုမရတဲ့အပိုင်းဒါဒီဖတ်တာရဲ့အလုပ်ဒါကပညာရဲ့အလုပ်ဒါကပထဝီရဲ့အလုပ်စသဖြင့်ဒီသဘောလေးတွေသိအောင်ထိရဒါကြောင့်အဘိဓမ္မာသင်လာတာအခုချိန်ကတော့အခုဒီသရုပ်တွေကိုကျင့်နေရမှာပဲမှတ်နေရမှာပဲဘာလို့ဆိုအဘိဓမ္မာကာကြီးခါခွေတန်းကိုဟုတ်လားအဘိဓမ္မာကာကြီးခါခွေတန်းမှာကလေးတွေစာသင်တယ်လို့ပေါ့ကာကြီးခါခွေတန်းမှာကာကြီးပါလဲမမင်းနဲ့အောင်ခါခွေပါလဲမမင်းနဲ့အောင်ဆိုးရေးအောင်ကာကြီးနဲ့ရေးချနဲ့ပေါင်းလိုက်ရင်ကာကြီးချကာအတိပဲမမင်းနဲ့အောင်ကာဖြစ်တာပဲမှတ်ထားအောင်အဲ့ဒီလိုလေးတွေတက်လာပြီဆိုတော့မှကာကြီးချကာမှဟုတ်လားကာတယ်ဆိုတာပါလဲကာပြန်ထားတာကာစီထားတာဒါလေးဖြဲ့လာလို့နားလေသွားမှာပဲเนาะသဘောပေါက်တယ်เนาะဒါကြောင့်အခုသင်နေတာတွေအကုန်လုံးဒီဘာဖြစ်ချင်လို့လဲဆိုကို့အကြောင်းကိုကို့သိခြင်းလို့ဒါကြောင့်သိခြင်းရင်ဘာလို့ပါသင်မှာเนาะမသိလို့ရှိရင်မသိနိုင်ဒါကြောင့်သင်မှာသိသိပြီးရင်ကျမတို့ကဘာလို့မှာလဲဒါကိုလက်တွေ့ဟုတ်လားမဟုတ်လားဆိုတာကြင်ရမယ်ကြင်တဲ့နေရာမှာဘာလို့ကြင်မှာလဲကို့စိတ်အကြောင်းကိုသိထားတဲ့အတိုင်းဒါစာသိအဲ့ဒီအတိကနေခန္ဓာတိဖြစ်အောင်စတိအောင်ကျင့်ရတာဒါကြောင့်သာတိကပညာတိခန္ဓာတိကပညာတိဖြစ်သွားပြီပညာတိဖြစ်အောင်စကြင့်ရတယ်အဲ့ဒီလိုတိလာတော့ကိုယ်စိတ်အကြောင်းကိုကိုယ်သိပြီးကိုယ်စိတ်ရဲ့သဘာဝကိုတိလာတော့ငါစိတ်ဒီကောင်းတဲ့စိတ်ဖြစ်တာများလားမကောင်းတဲ့စိတ်တွေဖြစ်တာများလားဆိုတာသဘောပေါက်လာတဲ့အခါကျတော့အော်မကောင်းတဲ့စိတ်တွေကတော်တော်လေးကိုဖြစ်တတ်ပါလားမကောင်းတဲ့စိတ်ဖြစ်တာဘယ်လိုခါတွေဖြစ်တတ်လဲတတိလွတ်သွားတိုင်းလွတ်သွားတိုင်းဖြစ်တယ်တတိလေးထားလိုက်တဲ့အခါမှာကောင်းသောစိတ်တွေအဖြစ်များလာတယ်အကုသိုလ်စိတ်ကနေကုသိုလ်စိတ်ဖြစ်လာအဲ့ဒီကုသိုလ်စိတ်ကလေးတွေကိုလည်းစိုက်ကြည့်လာတော့မကောင်းတဲ့အကုသိုလ်စိတ်ကလည်းဖြစ်ပြီးပြက်တာပဲကုသိုလ်စိတ်ကလည်းဖြစ်ပြီးပြက်တာပဲတကယ်တော့ငါးစိတ်ကငငယ်တော့ကလည်းငါးစိတ်အခုလည်းငါးစိတ်မနေ့ကလည်းငါးစိတ်အခုလည်းငါးစိတ်လို့ထင်တာတကယ်တော့စိတ်တွေကတစ်စိတ်ပြီးတော့တစ်စိတ်ချုပ်ချုပ်သွားပါလားဘယ်စိတ်မှမမြဲပါလားငါဆိုတာမရှိပါလားဆိုတာစတွေ့လာအဲ့ဒါစာတိမဟုတ်တော့ခန္ဓာတိအဲ့ဒီတော့မှစိတ်ရဲ့သဘာဝတည်းလေဖြစ်ပြီးပြက်တတ်တယ်ဖြစ်ပြက်မှုနဲ့အမြဲနေဆက်တဲ့အတွဲကြောင့်ဆင်းရဲတယ်ငါကကုသိုလ်စိတ်ပဲဖြစ်ချင်တယ်အကုသိုလ်စိတ်မဖြစ်ချင်ဘူးဒါပေမဲ့ငါပဲဖြစ်ချင်တာလေဖြစ်ရမယ်ဖြစ်ချင်တာတိုင်းလေဖြစ်ချင်မှလည်းဖြစ်တတ်တယ်သူ့သဘောသူဆောင်ပါလားဆိုတဲ့အနတ္တသဘောလေးမြင်လာတော့အဲ့ဒီမှာစိတ်ကိုရှုရာကနေစိတ်ရဲ့အမှန်အတိုင်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလည်းမြင်လာရောအဲ့ဒါဝိပဿနာဉာဏ်ပိုင်းကူသွားပြီအဲ့ဒီကနေစက်ကြည့်ပြန်တော့ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဆိုတော့အဖြစ်အပျက်တွေမြင်တော့ဥရိယဘယဉဏ်ဘင်္ဂဉဏ်ဘယဉဏ်ဆိုဉဏ်စင်းနေဉဏ်စင်းနေတက်သွားတဲ့အခါနောက်ဆုံးစိတ်ကိုရှုတော့လဲတွေ့တာစရာဘာမှမရှိဘူးစိတ်တသိက်တွေရှုတော့လဲတွေ့တာစရာဘာမှမရှိဘူးရုပ်ကြီးရှုတော့လေတွေ့တာစရာဘာမှမရှိဘူးဒီရုပ်ဒီနံဒီခန္ဓာကြီးဒီကံတရားတွေမကုံသေးသေးဘူးပိုင်ထားတဲ့အငှားခန္ဓာကြီးပါလားအချိန်စီးရင်မလုပ်ရမလဲပြန်အပ်ခဲ့ရတော့မယ်အချိန်မစီးခင်ငှားထားတဲ့အချိန်မှာငှားထားရတာတန်အောင်သူ့ကိုပဲလှုပ်ကျွေးနေရင်လည်းမတန်ဘူးသူ့ကိုမလုပ်ရမလဲအသုံးချပြီးတော့အိုနာသေးကလွတ်တဲ့သီလသမารီပညာအကျင့်ကြီးရမှာပါလားဆိုပြီးခန္ဓာပေါ်မှာခ ချစ်လဲမချစ်တော့ဘူးမသိခင်ကကျွန်တော်တို့အခုအချိန်မှချစ်တယ်သိလာတဲ့အချိန်မှနည်းနည်းသိလာတော့မုန်းသွားပြန်ရောချစ်လွန်းတော့လည်းမကောင်းဘူးမုန်းလွန်းလို့လည်းမကောင်းအလေအလတ်နဲ့ညံလေးရင်လာတဲ့အခါမှာသူ့အပေါ်မှာအသင့်တင့်ရှိလာတော့ဥပိ္ပခာရှုလာနိုင်တယ်ဒါအစားလို့ပြောရင်သင်္ခါရုပိ္ပခာညံခေါ်တာပေါ့အဲ့ဒီလိုဖြစ်လာတဲ့အခါမှာဘဝခန္ဓာတွေကိုမတောင့်တပဲတော့မရမချင်းတော့ဒါကိုအငှားလိုပဲတုံးတုံးသွားမယ်အချိန်စီးရင်အခက်အနှစ်ရအောင်ထုတ်သွားဟုတ်လားအဲ့လိုလေးယူယူသွားရင်အမြတ်အမြတ်တွေနဲ့ယူသွားပါလားလို့သဘောပေါက်လာရင်နောက်ဆုံးဉာဏ်ပိုင်းဆိုင်ရာပညာပိုင်းဆိုင်ရာမှာမဲ့ဉာဏ်ဖိုးဉာဏ်အဆင့်ထိရောက်သွားနိုင်တာပေါ့